2012ခုနှစ်ဇူလိုင်လ28ရက်နေ့ဘဝဆိုင်ရာစေတကတုရန်ကုန်ဗုဒ္ဓဘာသာအသိ33ချိန်မြောက်ဆင်းကျင်းပပြုလုပ်အပ်သည့်ဝါဆိုသင်္ကန်းကအလှူတော်မင်္ဂလာအခမ်းအနားနှင့်ဆက်လျင်း၍ဟောကြားအပ်သောတာရဏိယဩဝါဒကထာတရားစကားဝါဆိုသင်္ကန်းကတ်လှူတယ်ဆိုတော့အစင်လာတစ်ခုသစ္စာဘုရားသာသနာတော်တည်ထောင်ပြီးတော့သာသနာတော်ကိုထောက်ပံ့လှူဒန်းတဲ့သာသနာလောကအကုသကောင်းမှုတစ်ခုပဲသစ္စာဘုရားကလွန်ခဲ့တဲ့နှစ်ပေါင်း2500ကသာသနာမှာခွဲစည်းတည်ထောင်တဲ့အခါရှင်ကုဋေညာကစပြီးတော့တန်ခါအဖွဲ့စည်းပေါ်လာပြီးတဲ့နောက်မြတ်စွာဘုရားသာဝတ္တိရေနဲ့ပတ်သက်ပြီးတော့အစီလေးပါလို့ခေါ်တဲ့သာဝတ္တိရေနဲ့ပတ်သက်လာပြီးမြည်သူအပေါ်မှာတာဝန်မတက်စေရန်ရှင်တန်ကျက်ဖြင့်တန်ခါအဖွဲ့အစည်းဟာindependent သဘောမျိုးပေါ့လွတ်လွတ်လပ်လပ်ယက်တိနိုင်အောင်စီမံထားတဲ့သဘောရှိပါဘာဖြစ်လို့တော့ဆိုတော့သာသနာပေါင်းဝင်လာတယ်ဆိုတဲ့အခါမှာအိမ်မုတ်ကိစ္စစီးပွားရေးကိစ္စတွေအားလုံးကို renounce လုပ်ခဲ့ဆွန့်လိုက်ရတာလို့မိသားစုဘဝလည်းဆွန့်လိုက်တယ်ပိုင်ဆိုင်မှုတွေအားလုံးလည်းဆွန့်လိုက်တယ်အဲ့ဒီဆုံးလမှုတွေလုပ်ပြီးတော့မှဘာမှမရှိတော့တဲ့အနေအထားတစ်ခုပေါ်မှာဥတည်ပြီးတော့တရားဓမ္မကိုရှာကြံကြအကျင့်ကြံကြအလုံးဆုံးလလိုက်တာကိုပဲသဂါရတမအနာဂါရိယပပ္ပစန္တိလို့စာပေကျမ်းကမှာဆိုတာအိမ်ကိုဆွန့်တယ်ဆိုတာအိမ်ရဲ့စီးပွားရေးကိုဆွန့်တယ်ဒီနောက်ဤကိစ္စတွေအားလုံးကိုမိသားစုတာဝန်ပါညာအကုန်လုံးရှိသမျှတွေကို renounce လုပ်လိုက်တဲ့ဆိုတော့ကို့အတွက်ဒီစားစရာနေစရာဝတ်စရာမကြမ်းမာရင်ဆေးဝါးဆိုတဲ့ဘဝမှာအသက်ရှိမှုအတွက်ဒီအချက်တွေကိုလည်းပဲဖြစ်တယ်လို့နေထိုင်မယ်ဆိုတဲ့စိတ်ဓာတ်တရားဓမ္မဥဒ္ဒါကျင့်ကြံကြိုးကိုအားထုတ်မယ်ဆိုတဲ့စိတ်ဓာတ်နဲ့ renounce လုပ်ပြီးတော့ထွက်ကြတာအဲ့ဒါကို householders life ကနေပြီးတော့ houseless life လို့ဒီလိုပြန်ညတာပေါ့နော်။ဒါ homeless ဆိုတာကြတော့ဟိုအရင်နဲ့ရောမှာဆိုလို့အိမ်ကြီးမရှိအိမ်မရှိရာမရှိဟိုနေကြရနေတဲ့ပုံစံမျိုးအဖြစ်မျိုးမဟုတ်စေပဲနဲ့ပေါ့လေ။အိမ်ရဲ့စီးပွားတွေလုပ်ငန်းတွေကိုအကုန်စွန့်ပယ်ပြီးတော့တရားဓမ္မချင့်ကြံတဲ့အလုပ်တစ်ခုတည်းဟိုသာလဲမြုပ်နှံပြီးတော့လုတ်တယ်ဆိုတော့သူတော်စင်ဘဝကူးပြောင်းတာအိန္ဒိယနိုင်ငံမှာထုံတန်းစင်လာကြီးတခုလို့ရှိပြီပေါ့အဲ့ဒါလို့ရှိတဲ့အခါလူဆိုတာဘဝယက်တည်ရဲ့အတွက်နံပါတ်1စားစရာရှိရမယ်နံပါတ်2ဝတ်စရာရှိရမယ်နံပါတ်3နေစရာရှိရမယ်နံပါတ်4ကမကြမ်းပါလို့ရှင်ဆေးဝါးဆိုတာရှိရအဲ့ဒီ၄ချက်ဟာလူတိုင်းအတွက်လိုအပ်ချက်ပဲဒါကိုပဲပစ္စည်း၄ပါးစတုပစ္စယလို့ခေါ်ကြတာပစ္စည်းဆိုတာပစ္စယဆိုတာအထောက်အကူအသက်ရှင်ဖို့အတွက်အထောက်အကူတွေကိုပစ္စယလို့ပြောတာပါထောက်အကူဖြစ်တဲ့အကြောင်းတရားတွေကိုပစ္စည်း၄ပါးတကယ်တော့လူမှလည်းပစ္စည်း၄ပါးပဲဘုန်းကြီးတွေမှလည်းပစ္စည်း၄ပါးပဲသို့တော့ရှာကြံပုံရရှိပုံနေချင်းမတူဘူးပေါ့စားစရာဆိုတော့လူတွေကကိုယ့်ဘက်ကိုဝယ်ချမ်းချက်ပြုတ်ပြီးတော့စားတော့တယ်ဒါကလူတွေရဲ့စားတဲ့ပုံစံတာပေါ့ရဟန်းတန်ခါးတွေကြတော့ renounce လုပ်လိုက်ပြီဆိုတဲ့အခါမှာအဲ့ဒါလို့လုပ်လို့မရတော့လုပ်เสียရလည်းမရှိเสียဒါကြောင့်မို့တိမ်တစွန်းရတဲ့ဆွမ်းခံလို့ရတဲ့ဆွမ်းကိုပိဏိယလောဘဘောဇနာလို့ ပင်ဒီယာဆိုဟိုရင်ကလောင်းလိုက်တဆွန်ရလိုက်ဒီရင်ကလောင်းလိုက်တဆွန်ရလိုက်စုပေါင်းပြီးတော့ရလာတဲ့စားလောက်တဲ့အနေထားတစ်ခုရသည်အထီအောင်ဆွမ်းကန်လှည့်လည်ပြီးရလာတဲ့ဆွမ်းပေါ်မှာအမိပြုပြီးတော့ရဟန်းခံရမယ်လို့မြတ်စွာဘုရားဒီနေ့တောင်ဒုံလဘရဟန်းဝတ်တဲ့ပုဂ္ဂိုလ်ပဲဖြစ်စေသာသနာမှာရဟန်းခံတဲ့ပုဂ္ဂိုလ်ပဲဖြစ်စေမြတ်စွာဘုရားကတတိပေးခိုင်းတယ်ပိဏိယလောဘဘောဇနံနေတယပပိစ္ဆာတထတိယဝစီဝံဥဒ္ဒဟောကရဏိယောစားစရာနဲ့ပတ်သက်လာလို့ရှိရင်တိန်တစွန်းရသမျှဆွမ်းနဲ့မိဝဲပြီးတော့ရဟန်းဆိုတာလောရတယ်အဲ့ဒီပုံမှာနေနိုင်ဖို့ကြိုးစားပါလို့ဒီလိုဟောတာအဲ့တော့တိန်တစွန်းဆိုတဲ့ကိစ္စကဘယ်သူပုံမှာဝန်တုံးဝန်ပုံမဖြစ်ဘူးကိုလှူခြင်းလှူမလှူခြင်းနေရတဲ့ဟာပေါ့ကိုစားတဲ့ထဲကတလုတ်ပေးလိုက်လို့လေကို့မှာဟိုမဝမလင်မဖြစ်တော့ဘူးပေါ့အိမ်တိုင်းအိမ်တိုင်းမှာတလုတ်ဆိုတာအပူအမြဲတမ်းရှိတယ်ပေါ့နော်ဒါကြောင့်မို့ယဟန်တန်ဃာတွေအတွက်မြတ်စွာဘုရားကအဲ့ဒါကိုညွှန်ကြားခဲ့တယ်သာသနာတော်ဝတ်ဆရာနဲ့ပတ်သက်လာတဲ့အခါကျတော့ပန္တုကူလာစီဝရံနေတယပပိစ္ဆာတထတေယဝစီဝံဥဒ္ဒဟောကရံပန္တုကူလာစီဝရဆိုတာပန္တုဆိုတာမြေမောက်ပြောတာကူလာဆိုတာအလိမ့်လိမ့်ကတ်နေတဲ့သို့မဟုတ်အိန္ဒိယထုံးစံရဓာတ်ဘောဒီကိုသူကပိတ်တဲ့အုပ်လုံးကုန်အောင်ပတ်ပြီးတော့မှစွန့်ပစ်နေရှိကြတယ်အဲ့ဒီလူတွေကောင်ပတ်ပြီးတော့ပြစ်ထားတဲ့အဝတ်တွေဒါပန္တုကူလစီဝရနောက်တနည်းအားဖြင့်ကိုမလိုချင်တော့လို့မိုးတော့လို့ပြစ်ထားတဲ့အဝတ်တွေအမိုက်ပုံတို့ဘာတို့ကနေပြီးတော့ကောက်ယူပြီးတော့ချုပ်တဲ့အဝတ်ထုတ်ခဲ့မှာအလွယ်တကူရှာရနိုင်တယ်ပေါ့အဲ့ဒီအဝတ်ဟာရဟန်းတန်ဃာတွေအတွက်ဝတ်ဆရာပဲလို့ဆိုပြီးတော့မြတ်စွာဘုရားကပန္တုကူလစီဝရပဲခွင့်ပြုခဲ့နောက်နေစရာနဲ့ပတ်သက်လာတဲ့အခါကျတော့အဲ့ဒီခေတ်ကတစ်တော်တွေကမပြုံးသေးတော့ရုက္ခမူလသေနာတနာနိဗ္ဗာယပပိစ္ဆာကျုပ်ဆင်းရဲတဲ့အိမ်မဆောင်နိုင်တဲ့ပုံကိုယ်တွေကတိပင်အောင်မှနေကြတဲ့အစဉ်လာရှိပါတယ်အဲ့တော့တိပင်အောင်ဆိုတာအတော်ရောက်တိပင်ကြီးတွေကမိုးလေလုံနေပေါ့လေအဲ့ဒီမှာအမိုးကာလေးနည်းနည်းလောက်လုံလိုက်တာနဲ့လုံလုံချုံချုံဖြစ်သွားတယ်အဲ့ဒါကြောင့်မလို့တိပင်ဆိုတဲ့နေရာဌာနဟာကိုယ့်အတွက်နေစရာခိုးလုံစရာရှယ်တာပဲလို့အဲ့ဒါကိုမိပြုပြီးတော့ယဟန်ဆိုတာနေရမယ်လို့ဆိုပြီးတော့သာသနာစတဲ့အခြေအနေတုန်းကဒီတိုင်းထားတာပေါ့နော်ဆေးနဲ့ပတ်သက်လာတဲ့အခါကျတော့ပုတိမုတ်တဗေတ္တစ္စာပုတိမုတ်တဆိုတာနွားကျင်ငယ်ကိုပြောတာနွားကျင်ငယ်ဆိုတဲ့ဆေးအဲ့ဒီအာယုဗေဒဆေးချမ်းအရာဆိုရင်နွားကျင်ငယ်ကပြီးကြေကြောင်းဖြစ်တဲ့ယောဂ32မျိုးကလွဲရင်လေကြောင်းဖြစ်တဲ့ယောဂ32မျိုးတလိကြောင်းဖြစ်တဲ့ယောဂ32မျိုးအလုံး64မျိုးသောယောဂာတွေ96ပါးတည်းကအဲ့ဒါကိုပျောက်စေတယ်လို့ဒီလိုဆိုတယ်။နောက်အိန္ဒိယနိုင်ငံတော်မှာအခုနွားကျင်ငယ်ကို export လုပ်ဖို့စိတ်ကူးနေတယ်လို့ကြားတယ်။သူကနွားကျင်ငယ်ကို export လုပ်မယ်ဆိုလို့ရှိရင်တော့အနတ်အသက်တွေပျောက်အောင်လုပ်ပြီးတော့အယုဘိဒနီးအရာတန့်စင်ပြီးတဲ့အခါခင်မီနီးစနစ်နဲ့တန့်စင်ပြီးတော့နွားကျင်ငယ်ပုတိမုတ်တဗေဒ္ဒစဆိုတာဟိုရောင်းချမယ်လို့သတင်းတစ်ပုဒ်မှာဆိုထားတာရှိတယ်ပေါ့အဲ့တော့ညဆော့ပြားလက်ထက်တုန်းကဒီဆေးကိုဘာဖြစ်လို့ရွေးတာတုန်းဆိုယောဂအလုံးပျောက်တယ်ဆရာဝန်ဆေးသမားစီသွားเสียမလို့သွားသွားเสียမလို့ပဲနဲ့ခေယောဂနဲ့ပဲဖြစ်ဖြစ်အဆင်ပြေတယ်ဆိုပြီးတော့ဒါကိုညွှန်အဲ့တော့ဒီကြေကြောင်ဖြစ်တဲ့ယောဂအဲ့အတွက်တော့ဘာထပ်ဖြစ်ရတော့ဆိုစီးပြူသည်တို့ဖန်ကားသည်တို့ရှစ်ရှားသည်တို့ဒါတွေနဲ့ပေါင်းစပ်လိုက်တဲ့အခါကျတော့96ပါးယောဂဝေဒနာဆိုတာအလုံးကိုပျောက်ကင်းစေနိုင်တယ်လို့ဒီလိုဆိုတာအဲ့ဒါကြောင့်မလို့မြတ်စွာဘုရားကရလဲရလွယ်တယ်ယဟန်တော်တွေဘုသူစီမအပူကတ်เสียရမလို့ဘူးဆေးเสียရတွေစီလဲသွားเสียရမလို့ဘူးဆေးအတွက်လည်းပဲပင်ပန်းတကြီးရှားเสียရမလို့ဘူးဒါကယောဂမှန်သမျှလည်းပဲတက်တာပြောက်ခဲနိုင်တယ်ဆိုပြီးတော့ဒီဆေးကိုညွှန်တာเนาะအဲ့ဒါယဟန်သံဃာတွေအတွက်ရသော်ပြညွှန်ပြတဲ့စာဝတ်နေရေးစားစရာရေဝတ်စရာရေနေစရာရေမကြမ်းမာရင်ဆေးဝါးဆိုတာသာသနာတော်တည်ထောင်ခါစားကအဲ့ဒါနဲ့အသက်ရှင်တန်းလာခဲ့ကြတယ်ပေါ့နောက်ပိုင်းရောက်တဲ့အခါကျတော့ မြတ်စွာဘုရားကိုယ်တိုင်လည်းပဲပန္တုကူလာစေဝရကိုပဲဝှစ်ဆင်လာခဲ့တယ်။နောက်ပိုင်းရောက်တော့အဲ့ဒီမှာသိပညာမှာထိတ်တန်းဖြစ်သွားတဲ့ဆရာဇီဝကဆိုတဲ့ဆရာကြီးကဟိုအဝန္တိတိုင်းဥစေဏီပြည်အဲ့ဒီနိုင်ငံဒီကနေ့ခေတ်တော့ဥစေဏီကိုအိန္ဒိယနိုင်ငံသားတွေကအုတ်ချေးလို့ခေါ်တယ်။အဲ့ဒီမျိုးလေးလည်းရှိသေးတယ်ခနေ့ထိဘုံဘေဘက်မှာအဲ့မျိုးကလေးရှိတယ်အဲ့ဒီဥစေဏီပြည်ကိုအုပ်ဆိုးတဲ့စန္ဒပိသောဒမင်းဆိုတာရှိတယ်။အဲ့စန္ဒပိသောဒမင်းကပန္ဓုရောဂါလို့ခေါ်တဲ့ယောဂမျိုးတစ်မျိုးပေါ့လေ။ဟုတ်။အသားရောင်တဝါယောဂမျိုးလည်းဖြစ်ချင်းဖြစ်မှာပေါ့။ပန္ဓုရောဂါလို့ခေါ်တဲ့ယောဂမျိုးဖြစ်တဲ့အခါမှာဗေစီနဲ့မှမပြောင်းနိုင်ဘူး။မပြောင်းနိုင်တော့ဗေမိတာရမင်းကြီးရဲ့တမားတော်ဇေဝကကြီးစီကိုလှမ်းပြီးတော့မှားတာဗေမိတာရမင်းကြီးကိုသူ့ဆေးကုပေးဖို့ဇီဝကလွတ်ပေးဖို့လှမ်းပြီးတော့ဟိုတောင်းဆိုအဲ့ဒီမှာဗေမိတာရမင်းကလွတ်လိုက်တော့ဇီဝကကသွားဆေးကုတယ်ပဆေးကုတဲ့အခါမှာသူစန္ဒာကအဲ့ဒီဘုရင်ကြီးကသူကထောပတ်အနံ့ကိုလုံးဝမခံနိုင်ထောပတ်အနံ့မခံနိုင်တဲ့ဘုရင်ကြီးဖြစ်တော့ဆေးဖို့ဆက်တဲ့အခါမှာဇီဝကကလည်းသူ့ယောဂါကိုစမ်းသပ်ပြီးတဲ့အခါမှာထောပတ်နဲ့ချက်တဲ့ဆေးနဲ့မှပြောင်းအဲ့တော့ထောပတ်နံကိုဘုရင်ကြီးကလည်းမခံနိုင်ဘူးထောပတ်နဲ့ဆိုရင် तू မတော့ဘူးလို့ညင်းနေတယ်အဲ့ဒါနဲ့ထောပတ်မပါဘဲနဲ့လည်း तू ယောဂမပြောင်းနိုင်တဲ့အတွက်ကြောင့်ဆရာဇီဝကထောပတ်ကိုအနံ့ပြောက်သွားအောင်ဆိုပြီးတခြားအနံ့နေနဲ့ရောပြီးဆေးကိုချက်နောက်ဆုံးမှာယာယီထောပတ်နံဆိုတာလည်းအလွန်ပြင်းတာကိုမပြောင်းနိုင်ဘူးတော့အဲ့တော့ဆေးတွေနဲ့ရောစားပြီးချက်လိုက်တဲ့အခါထောပတ်နံပြောက်သွားတယ်ပြောက်သွားတဲ့အခါမှာတခြားအနံ့အသက်လေးတွေနဲ့ဒီသူပျောက်ဆင်းနိုင်တဲ့ဆေးကိုတိုက်ပြီးတော့ဆရာဇီဝကကြီးကကြိုတင်ပြင်ထားတာဘယင်းဆိုတာမင်းတို့မျက်ဆောင်အကြောင်းမရွေးဆိုတော့ तू စိတ်ဆိုးရင် तू ကအမိန့်ထချတတ်တယ်ထောပတ်မတည့်ပါဘူးထောပတ်မကြိုက်ပါဘူးလို့ပြောထားရတဲ့အတိုင်းထောပတ်ပါတဲ့ဆေးတိုက်ရမလားလို့ဆိုပြီးတတ်ချင်တတ်မှာဟုတ်အဲ့တော့ဆရာဇီဝကကြီးကကြိုတင်ပြင်ဆင်ထားရတာလေလုံးလင်းညာစွာသွားနိုင်တဲ့ဆင်မကြီးတကောင်တကားတပေါ့အဲ့ဒါကိုတောင်းထားတယ်သူအချိန်မရသွားခြင်းသွားလို့ရအောင်အမိန့်ခံစရာမလိုပဲနဲ့ဘုရင်စီကခွင့်ပြုမိန့်နေတောင်းထားတာဆေးလဲတိုက်ပြီးတော့တခြားဆင်စည်းပြီးလစ်တာပေါ့အဲ့တော့မလိုက်နိုင်တဲ့အလန့်ထီအောင်ရောက်တဲ့အချိန်မှာ तू ကသိတယ်ဒီဆေးတောက်ပြီးလို့ရှင်နိုင်ဝဲလောက်တနင်္လာလောက်နေလို့ရှင်အနံ့နေထွက်လာတော့မှာကလိုင်းတော့ထောပတ်နံသေးချရတော့ရရင်စိတ်ဆိုးတော့မှာပဲဟုတ်။အဲ့ဒါကိုရှောင်ပြီးတော့ပြေးတာပြေးတော့တကယ်လည်းပဲသူထင်တဲ့အတိုင်းပဲလေတက်တဲ့အခါမှာထောပတ်နံလည်းရလာရောဘုရင်ကြီးကတအားစိတ်ဆိုးသွားတယ်စိတ်ဆိုးသွားတယ်ဘယ်မလဲဒီဆေးသမားလိုက်ဖမ်းဆိုတော့ဟောထွက်ပြေးသွားပြီအဲ့ဒီမှာအပြေးမြန်လမ်းလျှောက်မြန်တဲ့ကာကဆိုတဲ့ကျွန်းကြီးကိုလွှတ်လိုက်တာအဲ့ဒီလူကဓမ္မတမ္မာထွားကြိုင်းစင်ကိုအမိလိုက်နိုင်တာသူတယောက်ပဲရှင်ဒါလိုက်လမ်းမှာတော့မှီတယ်ဆရာဒီဘက်ကဘုရင်ကြီးကမှားလိုက်တဲ့ဆေးသမားဆိုတာတဲ့မင်းမာယာများတယ်နော်တဲ့တတိထားတဲ့မင်းလှည့်စားတတ်တယ်သူကြွေးတာဘာမစားနဲ့နော်မှားလိုက်သေးတယ်ငါတောင်မှလိန်ပြီးတော့ထောပတ်မပါဘူးဆိုတိုက်သွားတာအခုထောပတ်နဲ့ရတယ်ပေါ့အဲ့တော့မင်းတတိထားလို့ပြောလိုက်တာကိုရောက်တဲ့အခါကျတော့ဆရာဇီဝကကြီးကခိတ္တခဏပန်းဖြေနေတဲ့ချိန်မှာသွားတွေ့တယ်ဆရာဘယင်ကပြန်လိုက်ခဲ့ဖို့ခေါ်တယ်ပေါ့အဲ့တော့ဘယင်ကဆရာကြီးကမလုပ်နေတော့ဆိုစီပူသိလေးကိုစားပြီးတော့ရေလေးတောက်တယ်တချမ်းစားပြီးပြီးကျန်တဲ့တချမ်းနဲ့ရေကိုကဲအမင်းအမောပြေဒါလေးစားပါလားလို့ပြောတယ်စီဝီဒီလေးစားပြီးရေလေးတောက်ဟိုကလည်းမောမောပန်းပန်းလိုက်လာတော့သူလည်းစားတာပဲလေဘာမှမဖြစ်တော့ပါဘူးဆိုပြီးတော့အဲကျန်တဲ့စီဝီဒီချမ်းလေးစားပြီးရေတောက်တာဝန်းနဲ့လည်းရောက်ရချက်ချင်းဝန်းလျှောက်တော့တာသူကဝန်းလျှောက်စီတတ်တဲ့ဆေးကိုလက်သေးနဲ့ညှက်ထားပြီးတော့အဲစီဝီဒီတဲ့ကိုမသိအောင်ထည့်လိုက်တာအဲ့ဒါကိုဟိုလူကမမြင်လိုက်ဘူးပေါ့အဲစီဝီဒီလည်းစားရောဒီအပြေးမြန်တဲ့လူကြီးဟာမထနိုင်တော့ဝန်းလျှောတာအဲ့ဒီမှာဆရာကျွန်တော်ကဲပါအောင်ကျွန်တော် 不如老母嘞，我哩家多呢，没爸妈妈不呢，还生死离别，搞多嘛。俺嘞多老没，没爸没爹，那时候谁家就个家爷，哎了，他哥他哥少少啥不，立马搬那耍。哎了，变多了嘞，变多比了。啥子就比要得看见了，比你又晓得，可都滴溜滴溜溜开下来，讲不，不不溜达不。所以说，比你啊。一面多的变了啦，三大辈说的没啊，龙水起的没得钱得的嘛，都这样变了啦，没干高的嘛。那我讲了，三大辈说的没有个，这些人呢，得到表现多了，都爱讲了嘛，接受点嘛，接受点来看嘛，都是嘛是的，我送你的嘛，高中说的我送的苦，你随便呀。别人家不说的你呢谁家一起让别人来上不开来的。哎来上我送你啊地位也敢走到有卡都可以。地位带嘛也漏的不送。都可以看到我送的时候我一路天拿到哭。哎你要路没有的我送的啊对啊我呢别买个不得我没有被骗了。朋友的我的对面的一个地路还没有包被呢我的还没有被骗。哎你我送你的时候啊对但没事的啊不能但没事的哎呀我来上辈来的。是我感觉替我送来家有都生生下的。替我个也说培养的都接触丢给的陪你打的美女。替那五百太短的我们但没但没事的替我经拿到我和太婆所以生下的。那时候嘛冲下这个也是培养别个不要打比了培养别路没。都得爱你去嘛培养哟培养的比大当阿里哟这个那个马路的我是模糊的嘛。我来没事。哎呦路的路来没事我来模糊路人来路没看你的前片的。哎你嘛是我感觉提我手你我有比了培养谁吧。多比的现在的第五首啊三大辈说的没啊那少你的背来的对但不记得五首你把的都是古的笑比的对比的啊的现在的第五首我路径马的现在来看马的来看有你们搞我现在来看比的看马这个人也很大的我来这个人干嘛的路的平安我困住来把别的地当手前那口都杀当手了。哎嘛都不要了这个案例啊。哭前一天别说别好嘞搬得过定安没我得的也很当案例嘞搬得过定安没我得都没的。哎那家务路地我手你我身边路看比较也很当案例我这个案例嘛的路的我哭路困下比这个案例嘛的路的我哭来呗我困比较不完了笑的哎都笑了一场那呗。也是不要的都留在我来来看的当家的我来呗这个年龄是不要反正我等下我被我请来所以我把等下那个妈的留在嘎巴的西伯拉都可以等下我有年龄所以我有妈的都是也是不要的这地背的是阿里的苦啊反正我等下没我等下那个妈留在等下我被我要一点点木的地插家也没了他的手了。哎呀我也不知我也不知道我老李呢老爸们今天都不要了。但都提了可是我是人呢今天还没。我今天还没出现呢都。他的别说嘛哎你现在傻逼了。反正我等下一边嘛他们的心我他说爆了。哎他们说别啊困住来比了家了。路见路上你的这个人嘛的他是就没有路的。等你的每天啊送的长了我送你路家的路标的。这个你可以路 ,ready made, 就比他的都没好福报。背后你的路家的他送的车比的。这个路大家那么买嘛没大家也把的。这个路啊你比的。第五十二岁的天安家的路上来的累他。不然把他的身上没变你帮那趟爱啊带你提啊给你开提啊提供的我也是比较你家的。等你要变基本上都行 ရဟန္တာငါတွေလည်းပတ်နေကိုသင်္ကန်းလိုက်ရှာစရာမလိုဘူးဒါကအကျိုးတစ်ခုတရားဓမ္မတွေလည်းအဝတ်လူရသည့်အတွက်ကြောင့်ဝဋ္ဌတော်ဟောတိဝန္နာတော်အဝတ်လူတဲ့ပုဂ္ဂိုလ်ဟာရုပ်ဆင်းလှပတယ်ဆိုတဲ့အကျိုးကျေးဇူးကိုလည်းရကုသိုလ်လည်းရတယ်အကျိုးကျေးဇူးတွေကိုလည်းခံစားရနှုတ်ဦးနှဝအကောင်းကျိုးချမ်းသာတွေရနိုင်တဲ့အလုပ်ဖြစ်တယ်လို့ဒီဘက်ကကြည့်မယ်ဆိုရင်တော့အလွန်ဝမ်းသာစရာကောင်းတယ်ပေါ့ကိုလှုပ်တဲ့လှုပ်လေးဟာမထင်မှတ်ပဲလှုပ်လိုက်တဲ့ဟာလေးကလည်းအကျိုးကျေးဇူးဆိုတာဖြစ်ပေါ်လာတတ်တယ်ပေါ့အဲ့တော့ဒါကဝါစုသင်္ကန်းကတ်လှူတာနဲ့ပတ်သက်တဲ့သင်္ကန်းဖြစ်ပေါ်လာပုံတမိုင်းကြောင်းလေးကိုရှင်းဦးစွာပြောတာပါဘုန်းကြီးတို့တွေနေစဉ်တတိထားပြီးတော့လိုက်လာကြရမှာတော့မြင့်မြတ်တဲ့စိတ်ဓာတ်နဲ့မြင့်မြတ်တဲ့အလုပ်ကိုလှုပ်ဆောင်မှုဆိုတာအခုဒီဝါစုသင်္ကန်းကတ်လှူတယ်ခုနကတော့သွေးဖောက်လှူကြတယ်တဲ့နော်149ဦးကသွေးလှူဒန်းကြတယ်150ကမျက်ချီလွာလှူဒန်းကြတယ်ဆိုတော့အင်တမဒါနဥပပါရမီဖြည့်ချင်းကြတယ်လို့ဆိုတာပေါ့ဒါနပါရမီဆိုတာအပြင်ပပစ္စည်းတွေကိုလှူတာကိုဒါနပါရမီကိုယ့်ရဲ့သွေးသားပတ်သက်ပြီးတော့လှူတာကြတော့ဒါနဥပပါရမီနောက်ဆုံးကိုယ့်အသက်တောင်ဆုံးလှူတာကြတော့ဒါနပရမတ္ထပါရမီလို့ဒါနကိုအဆင့်30ဆင့်ပြီးတော့အထောက်ကြပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အလုပ်ပဲအဲ့တော့မြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အလုပ်ဟာမြင့်မြတ်တဲ့စိတ်ဓာတ်နဲ့လုပ်ကြတာဖြစ်တယ်ပေါ့အဲ့တော့မြင့်မြတ်တဲ့စိတ်ဓာတ်ဆိုတာဘာလဲလို့မြတ်စွာဘုရားကလူတိုင်းလူတိုင်းမှာဒီစိတ်ဓာတ်ဟာမရှိဘူးကိုယ်မရှိသေးရင်လည်းဒီစိတ်ဓာတ်ကိုကိုယ်ကိုယ်တိုင်မွေးမြူလေ့ကျင့်ရမှာဖြစ်တယ်မလေ့ကျင့်မမွေးမြူဘဲနဲ့ဘယ်ရာမှမရဘူးပညာတောင်မှသင်ကြရတင်ကြရတာလို့ပဲအခုဟာလည်းပဲကိုယ့်ကိုယ်လေ့ကျင့်မှုလိုအပ်တယ်အဲ့ဒီမြင့်မြတ်တဲ့စိတ်တွေသဘောထားတွေဆိုတာဘာတွေတော့ဆိုအများသိနေကြတဲ့မေတ္တာကရုဏာမုဒိတာဥပေက္ခာပဲအဲ့ဒီ၄မျိုးဟာဒီအများနဲ့ပေါင်းသင်းဆက်ဆံကြတဲ့အခါလူဆိုတာ society နဲ့နေတာဖြစ်တော့ကြောင့်အများနဲ့ပေါင်းသင်းဆက်ဆံနေကြတဲ့အခါဒီ၄ခုဟာအလုံးအတွက်အမြဲတမ်းအကျိုးပြုတဲ့အလုပ်ရဖြစ်သောကြောင့်အလွန်မြင့်မြတ်တဲ့စိတ်နေသဘောထားတွေလို့ဒီလိုပြောတာစိတ်နေသဘောထားတွေကိုမြင့်မြတ်လို့ရှိရင်လူဟာလည်းပဲမြင့်မြတ်သွားတာပဲကဲတော့မေတ္တာလို့ဆိုတာတတ္တဝါတွေအလုံးပေါ်မှာဒီမေတ္တာအခြေခံနဲ့ကရုဏာအခြေခံနဲ့မုဒိတာအခြေခံနဲ့ဥပေက္ခာအခြေခံပြီးတော့လုပ်ရမယ့်အလုပ်တွေကတော့မြင့်မြတ်တဲ့အလုပ်တွေဆိုတာဘာတော့ဆိုတာဒါနလုပ်တယ်သီလစောင့်တည်တယ်နော်နောက်ပြီးတော့စိတ်ငြိမ်ရာစွန့်လွတ်တင်တာစွန့်လွတ်ပြီးစိတ်ငြိမ်ရာရက်သွားကြမြတ်စွာဘုရားအလောင်းနေဖြည့်တယ်ပါရမီ10ပါးပေါ့နော်ပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းကိုခေါ်တာအဲ့ဒီလိုအစဉ်စဉ်ဖြည့်သွားပုံလေးဟာတစ်ခုနဲ့တစ်ခုဆက်ဆံမှုလေးတွေရှိတယ်မြင့်မြတ်တဲ့အလုပ်ဆိုဒီမှာပြည့်ပြည့်စုံအောင်လုပ်ဖို့ပြည့်ပြည့်စုံအောင်လုပ်တဲ့အခါကျတော့ကိုယ့် level နဲ့ကိုယ့် degree နဲ့ကိုယ်လုပ်ကြတာပေါ့level ရောအပြည့်ဒီဂရီအပြည့်အထွတ်ထိပ်အမြင့်ဆုံး level ရောက်သွားရင်တော့ဒါဖျားဖြစ်တဲ့အဆင့်ရောက်တာပေါ့အဲ့တော့စတင်ပြီးတော့လှုပ်တယ်လို့ဆိုကြတဲ့ကမေတ္တာနဲ့အခြေခံပြီးတော့လှုပ်ကြတယ်အဲ့တော့မေတ္တာဆိုတဲ့သဘောလေးကိုပြောပုံကတော့ဘယ်လိုထားတာတုံးလို့ဆိုဟိတ္တစာတယမေတ္တာဆိုတာတတ္တဝအလုံးရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်လေးကိုမေတ္တာကျိုးစီးပွားဆိုတာဘာကိုပြောတာတုံးဆိုအခြေအနေကောင်းစေခြင်းလူတိုင်းလူတိုင်းယာတုဘက်ကလည်းအခြေအနေကောင်းစေခြင်းနဲ့စီးပွားရေးဘက်ကလည်းအခြေအနေကောင်းစေခြင်းနဲ့အလုပ်ကိုင်းလည်းအခြေအနေကောင်းစေခြင်းနဲ့အားလုံးအခြေအနေကောင်းတာမိသားစုအရေးအဆအကုန်လုံးကျန်းမာရေးအခြေအနေအဆအခြေအနေကောင်းတာဒူဒူတယောက်မှအခြေအနေကောင်းနေတာကိုဟိတလို့ခေါ်တယ်အဲ့ဒီအခြေကောင်းနေကောင်းနေရှိပါစေဆိုတဲ့စိတ်ဓာတ်မေတ္တာပဲလူတိုင်းလူတိုင်းဟာအခြေအနေကောင်းကြပါစေဆိုတာအဲ့ဒီစိတ်ဓာတ်လေးထားတာကိုမေတ္တာလို့ခေါ်တယ်။ဟိုသဗ္ဗေတ္တာအဝိရာဟောတုလို့နှုတ်ကရွတ်ပြီးတော့မေတ္တာပို့နေမှာမေတ္တာမဟုတ်ဘူးသူက။အဲ့ဒီလိုမေတ္တာရွတ်နေပေမဲ့လို့စိတ်ကတကယ်နှလုံးသွင်းပြီးတော့ပို့မှပို့ပြီးတော့အနစ်တရာရှိတယ်ပေါ့နော်။အေးမေတ္တာဆိုဒီမှာအများရဲ့ဘုဒ္ဓပေါ်ပဲဖြစ်ဖြစ်အကျိုးစီးပွားကိုလိုလားတဲ့စိတ် တစ်ဖက်ကပြောမယ်ဆိုရင်အမုန်းကင်းတဲ့စိတ်ကိုမေတ္တာခေါ်တာမုန်းတီးတဲ့စိတ်မရှိမေတ္တာဆိုတာမိษွေတွေရဲ့စိတ်ဓာတ်ကိုပြောတာမိษွေပေါ်မှာထားတဲ့စိတ်ဓာတ်ဟာလူတိုင်းလူတိုင်းမိษွေရှိသည့်အတွက်ကြောင့်မိษွေတွေပေါ်မှာထားတဲ့စိတ်ဓာတ်မျိုးအားလုံးပေါ်မှာထားနိုင်အောင်လုပ်ပါလို့ဆိုလိုတာကျေပြန့်အောင်ကိုယ့်ရဲ့မေတ္တာဓာတ်ကိုထားပါလို့ဒီလိုဆိုလိုတာပေါ့နော်အဲ့တော့တတ္တဝအားလုံးရဲ့အကျိုးစီးပွားကိုလိုလားမှုဆိုတဲ့မေတ္တာတတ္တဝအားလုံးကိုယ့်ရဲ့ပတ်ဝန်းကျင်မှာအားလုံးဟာအဆင်ပြေခြင်းမှပြေတာတချို့တလေကြတော့အဆင်မပြေလို့ပြဿနာနဲ့ဒုက္ခရောက်တာတွေရှိတယ်။အဲ့ဒီသူများဒုက္ခကိုမကြည့်နိုင်တာကြတော့ကရုဏာမကြည့်ရတာ၊ကျင်နာတာ၊တနာတာအဲ့ဒါကြတော့ကရုဏာလို့ခေါ်တယ်။အဲ့ဒီကရုဏာမထားနိုင်လို့ရှင်ဘာဖြစ်လဲလို့ဆိုလို့ရှင်ဟိုဖြစ်ပါစေဒီလူကောင်းတယ်ဖြစ်တာကောင်းတယ်လို့ဖြစ်လာတယ်သူကနော်။မကောင်းတဲ့စိတ်ဝင်လာတတ်တယ်ပေါ့။ရက်စက်တဲ့စိတ်ဝင်လာတတ်တယ်။ Creativity ဆိုအဲ့ဒီဒီလူဖြစ်တာကောင်းတယ်လူကကောင်းမှမကောင်းပဲနဲ့ဆိုတဲ့ဟာမျိုးဖြစ်လာအခက်အခဲကြုံလာတဲ့အခါမှာဒီသူ့ရဲ့အခက်အခဲကလွတ်မြောက်စေခြင်းနဲ့ဆင်းရဲဒုက္ခကလွတ်မြောက်စေခြင်းနဲ့ဆိုတဲ့စိတ်ဟာဒါကရုဏာသဘောတရားတစ်ခုပဲပေါ့အနောက်တစ်ခုကတော့တချို့ကြတော့အဲ့ဒီအခက်အခဲတွေကလွတ်မြောက်ပြီးတော့အောင်မြင်ပြည့်စုံတဲ့အနေအထားမျိုးရောက်တယ်ယာရုတိုးတယ်စီစဉ်ဥစ္စာတွေတိုးတယ်အကုန်လုံးအဆင်ပြေတယ်အစစရာအဆင်ပြေတယ်ဆိုတာကြတော့မုဒိတာပွားရမယ်မုဒိတာဆိုတာဝမ်းသာနိုင်ရမယ် appreciative joy လို့ခေါ်တယ်နားလည်တယ်သူ့ရဲ့ခံစားချက်ကိုနားလည်ပြီးတော့သူနဲ့ထတ်တူလူတွေကပြောကြတယ်လေထတ်တူညီမြဝမ်းမြောက်ပါတယ်ဆိုတာဒါမုဒိတာကိုသတင်းစာထဲတောင်ထည့်ကြီးညာသေးတယ်နော်သောသောစိတ်နှလုံးထဲကဝမ်းသာလို့ရှင်မုဒိတာဖြစ်ပါတယ်နော်တကယ်ဝမ်းသာဖို့ဝမ်းသာဘူးဆိုရင်ဘာဖြစ်လဲလို့ဆိုလို့ရှင် jealousy ဖြစ်တယ်အိတ်တာဖြစ်လာအကုသို့ဖြစ်ပြန်တယ်အဲ့ဒီပဲကြတော့အဲ့တော့အိတ်တာမဖြစ်အောင်မုဒိတာဖြစ်ဖို့နောက်တစ်ခါဥပိ္ပခာလို့ဆိုတာကြတော့သူကဘာလို့ဆိုတော့တတ္တဝါတွေအလုံးပေါ်မှာဖက်လိုက်တဲ့စိတ်မရှိဘူးသူကခင်တဲ့လူအတွက်တမျိုးစဉ်းစားတယ်မုန်းတဲ့လူအတွက်တမျိုးစဉ်းစားတယ်ဒီလိုဟာမျိုးမရှိတာကိုဥပိ္ပခာလို့ခေါ်တယ်သူကဥပိ္ပခာဆိုတာ equanimity balance ဖြစ်အောင်ထားတာ imbalance မဖြစ်စေရဘူးပေါ့ကွာအများနဲ့ဆက်ဆံတဲ့အားလုံးအပေါ်မှာလူတစ်မျိုးမလူတစ်မျိုးမလို့အောင်လူတစ်မျိုးမလူတစ်မျိုးလို့ရင်ဥပိ္ပခာမရှိဘူးလို့ပြောတာเนาะသို့တော့အရာထဲပြောနေတဲ့ဥပိ္ပခာမဟုတ်ဘူးအဲ့ဒီဒီဟာကအမတန်မြင့်မြတ်တဲ့ဥပိ္ပခာတရားဆိုတာimbalance ဘသူအပေါ်မှာသူကဟိုတဲ့ပေါ့ equanimity တန်တူညီမျှထားနိုင်တဲ့အနေအထားမျိုးဆိုလိုတယ်ပေါ့အဲ့ဒါလို့ထားနိုင်ရမယ်တဲ့အဲ့ဒီမြင့်မြတ်တဲ့စိတ်သဘောဓာတ်တွေကိုအခြေခံပြီးတော့မြင့်မြတ်တဲ့အလုပ်တွေကိုလုပ်ရမယ်တဲ့ဘာတွေလုပ်ထားတော့လို့ဆိုတော့နံပါတ်၁ကပိရကန္နာကိုလုပ်တယ်ပိရကန္နာလုပ်တဲ့အခါမှာမြင့်မြတ်တဲ့အလုပ်လုပ်ပြီးဆိုရင်သူ့တော့ပေးမယ်သူ့တော့မပေးဘူးဆိုတာမျိုးစိတ်ထဲမှာအဲ့ဒီလိုခွဲခြားခွဲခြားလုပ်တဲ့စိတ်မထားရဘူးတဲ့ဘုသူ့ရဲ့ဖြစ်ဖြစ်ပေးမယ်ဆိုတဲ့အနေနဲ့เนาะတတ္တဝါတွေဒီအကူကြီးဆောင်မတဲ့အနေနဲ့ပေကံလှူဒန်းတာပြို့ပြူတာမျိုးဟာဒါပါရမီဌာနလို့ခေါ်တယ်အစင်တန်းအခြေအနေတွေမခွဲခြားဘူးမခွဲခြားပဲနဲ့ဒီအာလုံးကြီးလူကြီးများပေးနိုင်ကပ်နိုင်တဲ့အနေထားတစ်ခုဟာဒါဌာနပါရမီလို့ခေါ်တယ်ဒါမြင့်မြတ်တဲ့အလုပ်တစ်ခုအဲ့ဒီဌာနဆိုရယ်မြင့်မြတ်တဲ့အလုပ်တစ်ခုကိုလုပ်ပြီးဆိုတဲ့အခါမှာဒီထိခိုက်မှုတွေမပါစေရအောင်ဥပမာလူတွေတန်းနေဆိုတာထိခိုက်မှုတွေသူများထိခိုက်တာလဲပါတတ်တယ်ပေါ့ဥပမာကောင်းမလောင်တွေတက်ပြီးလူတာမျိုးတွေပဲထိခိုက်မှုတွေမပါအောင်နောက်ပြီးတော့ကိုယ့်ကိုရှုပ်ချီမြောက်တာတို့သူ့ကိုယ်သူသူများကိုရှုပ်ချတာမျိုးတို့ဒါမျိုးတွေမပါအောင်ဘာလို့ဖို့တော့ဆိုdiscipline ပေါ့စီကံလေးထားတာသီလအော်ဒါနလုပ်ပြီးလုပ်တဲ့အခါမှာသီလကိုလည်းဆက်လက်ပြီးတော့ကျင့်သုံးရတယ်ဒါနကောင်းမှုအကြောင်းပြုပြီးတော့သီလကိုလည်းထိန်းသိမ်းဆောင်ရှောက်တယ်ဒါသီလဟာလည်းပဲမြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့အလုပ်တစ်ခုပဲတဲ့နောက်သီလပြည့်ဖို့ရာအတွက်ကြတော့မလုပ်ဖို့လိုလဲလို့ဆိုလို့ရှိရင်နိခံမှတစ်ခါတစ်ခါကြတော့ထွက်ခွာရအိမ်ကထွက်ခွာတာပဲဖြစ်စေသို့မဟုတ်လူအတိုင်းဝိုင်းနဲ့ထွက်ခွာပြီးကိုတယောက်တည်းနေပြီးတော့တရားထုတ်တာဖြစ်စီနော်ကိုတယောက်တည်းနေတာပဲဖြစ်စီပေါ့အများအုပ်စုတွေမနေဘဲနဲ့ထွက်ခွာပြီးတော့ tila thing thing na we phet se paw era ko nikkhamma lo kho di de chi ma la de nikkhamma cha lo khona renounce lout twa da paw no renounce lout twa da era ma ko jet ne tila po pi lo phi phi wa wa ho sin je sin nai de de era ko nikkhamma parami lo phaya law ni ya dana lout de taw thi kai nit na mu ma phet se ya aw tila sao di de တိလာကိုထိမ့်သိမ်းဆောက်ရှောက်ဖို့ရအတွက်လွယ်ကူချောမွေ့အောင်ထွက်ကြတယ်တူရဲနေကြတယ်ရီနောက်စလုံးကြတယ်ဟောနောက်တစ်ခုကြတော့ဘာလုပ်တော့ဆိုရအများကျိုးကုညီဆောင်ရက်ပြီဆိုတဲ့အခါအတိလိမ်မှာပညာရက်ကလိုတယ်ဒါကလုတ်တဲ့နေဒါမလုတ်တဲ့မူးဆိုတာအများကိုအကူညီပေးမယ်ဆိုတဲ့ပုဂ္ဂိုလ်တရားပါစဉ်းစားချင့်ချိန်တတ်တဲ့အကျိုးရှိတဲ့အရာအကျိုးမရှိတဲ့အရာခွဲခြားသိတတ်တဲ့ပညာလိုလို့ ပညာရအောင်လေကြိုးစားတာဒါပါရမီပဲတဲ့ဟောနောက်တစ်ခုကြတော့ဘာလို့ဆိုလို့ရှိရင်အများကောင်းစားရေးအတွက်ကြိုးပမ်းအထောက်မှုကြိုးစားရတဲ့ဝီရိယဆိုတာလောက်ရတယ်အဲ့ဒီဝီရိယလုတ်ပေမဲ့လို့တခါတရံကြတော့ဟိုအခက်အခဲတွေအများကြီးကြုံတတ်သေးတယ်ဒီကြိုးစားအထောက်အများအတွက်လုတ်တယ်ဆိုရင်မဲ့လို့အများကကိုယ့်ပေါ်မှာအထင်မြင်လွဲတာတို့နော်အပြစ်ပြောတာတို့စသဖြင့်အခက်အခဲတွေ လောကဓာတ်နေရာကျုံတတ်သေးတယ်အဲ့ဒါမျိုးကိုသိခံနိုင်စွမ်းရှိအောင်ခန္တီဆိုတဲ့၄ချက်မှုတစ်ခုလောက်အောင်မယ်တဲ့ပါရမီဖြည့်ပြီဆိုရင်စုံမထားတဲ့အခန္တီသိခံနိုင်စွမ်းရှိအောင်ကြိုးစားအထောက်ရမယ်တဲ့အဲ့ဒါလို့ကြိုးစားအထောက်တဲ့အခါမှာသူကကြိုးစားအထောက်ပြီသိခံပြီဆိုတဲ့နောက်မှာဘာလိုအပ်သေးလဲလို့ဆိုလို့ရှိရင်ဂတိတီးဖို့လိုရတယ် တခါတည်းကများနဲ့နေတဲ့အခါဒါပေးမယ်ဒါလုတ်ပေးမယ်လို့ပြောပြီးတော့လုတ်မပေးဘူးဆိုလို့ရှင်ဒါဂတိမတရားရောက်အဲ့ဒါကြောင့်မလို့အဋိဌာနကိုယ့်ရဲ့ဒီအဋိဌာန်ပါရမီဆိုတာလို့တယ်ပြောထားလို့ရှင်ဖြောင်းလုတ်ပေးတယ်ဟောအဲ့ဒီဟာလည်းပဲမြင့်မြတ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်ပေါ့နောက်အဲ့ဒီလိုသူတို့ရဲ့အကျိုးစီးပွားအတွက်ခိုင်မာတဲ့အဋိဌာန်တစ်ခုရှိလာပြီဆိုတဲ့အခါမှာဘုန ဥပိ္ပခာမေတ္တာဆိုတာကိုယ်ကစပြီးတော့ကျေစုပြုတာမေတ္တာနော်ကိုယ်ကစပြီးတော့လူတယောက်လိုအပ်နေတဲ့အချက်လေးကိုကူညီလိုက်တာအဲ့ဒါမေတ္တာဥပိ္ပခာဆိုတာကြတော့ဘာတော့လို့ဆိုရင်သူစီကတုံ့ပြန်လာမှာကိုမမျှော်လင့်တာအဲ့ဒီနှစ်ခုကခုနကအခြေခံတွေကတဲလာပြီးတော့နောက်ဆုံးမှာအလုံးလုံးတဲ့အခါမှာမေတ္တာနဲ့ကရုဏာဟိုဥပိ္ပခာအမှန်တမ်းမှာအရေးကြီးတယ်လူတယောက်ကိုကိုကယေရှုပြုလိုက်တယ်ဒါပေမဲ့လို့ယေရှုတင်ခံခြင်းနဲ့စိတ်ကလေးရှိနေတတ်တယ်ပေါ့အ ਨੇ ဆုံးယေရှုတင်ယေရှုမတင်ဘူးဆိုလို့ရှိရင်အေးယေရှုကန်းတယ်ဒီလူကငါဘယ်တော့မှသူ့လုပ်ပေးခဲ့တာပဲဆိုပြီးတော့ကိုကပြန်ပြီးတော့သူ့ကိုပြစ်တင်တတ်တယ်နော်အဲ့ဒါဟာဥပိ္ပခာမထားနိုင်ဘူး။အဲ့ဒီဥပိ္ပခာဆိုတာသူစီကတုံ့ပြန်လာမဲ့ဟာကိုဘာတစ်ခုမှမလိုလားတာ။ကိုကပဲတစ်ဖက်သက်ကူညီပြီးတော့သူစီကတုံ့ပြန်လာတာ။ဂျေဆုတင်စကားတောင်မှမရချင်တဲ့ပုံစံမျိုးဖြစ်ရတော့ဥပိ္ပခာဆိုတာအဲ့ဒီလိုမြင့်မြတ်တဲ့အဆင့်မျိုးရောက်ကြိုးစားကြအားထုတ်ရတယ်တဲ့။အဲ့တော့ဒီလိုပါရမီဆိုတဲ့မြင့်မြတ်တဲ့လုပ်ငန်းတွေဟာဒါနဆိုတာလည်းပါရမီပဲ။ကိုချင်းတရားစထိန်သိမ်းဆောက်ရှောက်တာလဲပါရမီပဲယမယံခာဒီလွတ်လွတ်လပ်လပ်နေပြီးတော့ဒီကောင်းတဲ့အလုပ်တွေလုပ်နိုင်တာလဲပဲပါရမီပဲပေါ့နိခမ္မပါရမီအသိပညာစီးပူးတာလဲပဲပါရမီပဲအများအကျိုးအတွက်ဖြစ်စေနိုင်တဲ့အသိပညာတွေစီးပူးတယ်ကျိုးစားအထောက်တာတွေလဲပါရမီပဲသိခန္ဓာတွေဟာလဲပဲပါရမီပဲဟောနောက်ဆုံးမှာကိုလုပ်တဲ့ဟာကိုခိုင်ခိုင်မြဲမြဲဒီကိုပြောထားတဲ့ဂရိတီတာလည်းပဲပါရမီပဲသစ္စာနောက်ပြီးတော့ဒိဋ္ဌာနာလည်းပဲပါရမီပဲအဲ့ဒီလိုပါရမီတွေရှိပြီတဲ့အခါကျတော့ကိုယ့်ရဲ့မေတ္တာခိုင်မာမှုကြောင့်အများကိုကိုယ်အားစတင်ပြီးတော့အကူအညီပေးတယ်တဲ့အဲ့ဒါကမေတ္တာဆောင်အားနဲ့လှုပ်တာအေးမေတ္တာဆောင်အားနဲ့လှုပ်ပြီးတော့နောက်ထပ်ရှိတဲ့နာကဥပိ္ပခာဥပိ္ပခာဆိုတာသူ့ပေါ်ကပြန်ပြီးတုံ့ပြန်လာမဲ့တုံ့ပြန်ပြီးတော့ယေရှုတင်တဲ့ဟာမျိုးမလိုလားတာဥပိ္ပခာတဲ့ဟောအဲ့ဒီအဆင့်ရောက်ပြီဆိုလို့ရှိရင်ကိုလုပ်တဲ့အလုပ်တွေဟာအင်မတန်မြင့်မြတ်တဲ့အလုပ်တွေလို့ပဲပြောလူဘဝရလာပြီဆိုရင်ဒီလိုမြင့်မြတ်တဲ့အလုပ်တွေကိုလုပ်နိုင်အောင် ဘုန်းကြီးတို့တို့စူးစမ်းကြရတာဖြစ်တယ်။ပါရမီဆိုတာဘုရားလောင်းမှဖြည့်တာမဟုတ်ဘူး။လူတိုင်းလူတိုင်းဟာဖြည့်ခြင်းရတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးရဲ့လုပ်ငန်းတစ်ခုဖြစ်သည့်အတွက်ကြောင့်ဒီအလုပ်တွေအလုံးဟာအလွန်မြင့်မြတ်တယ်။အဲ့ဒါကြောင့်မို့လို့ဒီကိုကလူတူတယောက်ကိုကျေးဇူးပြုထားပြီးပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်စီကဘာမှမမျှော်လင့်လင့်နဲ့မျှော်လင့်လို့ရှိရင်ကို့မှာဥပိ္ပခပါရမီမပြည့်ဘူးလို့ဒီလိုပဲပြောရမှာပေါ့နော်ဘုန်းကြီးတို့အိန္ဒိယရောက်တော့ကဖတ်ခဲ့တဲ့ True Charity ဆိုဆောင်းပါးလေးတစ်ခုအကြောင်းပြောပြ။အိန္ဒိယသတင်းစာထဲမှာရေးထားတာ True Charity ဆိုခေါင်းစည်းလေးနဲ့ရေးထားရှိတယ်။အဲသတင်းစာထဲမှာအမှတ်တမဲ့ဖတ်မိခဲ့တာလေးတတိယ။ A True Charity ဆိုတဲ့မဲ့ဘာပြောထားတာတော့ဆိုမျက်စိအထူးကုဆေးရုံကြီးတစ်ခုလာပြီးတော့တောကမျက်စိမမြင်ရတဲ့အမေတန်ဆင်းရဲတဲ့အဖိုးကြီးတယောက်နဲ့သူ့ရဲ့မိမလေးတို့လာပြီးတော့မျက်စိဆရာနဲ့လာတွေ့တွေ့တဲ့အခါကျတော့သူ့မျက်စိကစမ်းတက်ကြည့်ပြီးတော့ခွဲရင်ပြန်မြင်နိုင်တယ်ဒါပေမဲ့လို့ဘလောက်ကုန်မယ်ဆိုဆရာကပြောတော့အဲသူတို့မှမတတ်နိုင်ဇေယိတ်တောင်အနိုင်နိုင်ပဲအဲ့ဒါတော့မတတ်နိုင်မတတ်နိုင်တော့ဆရာကခွဲပေးပေးမယ်လို့ပတ်ဆက်မတတ်နိုင်လို့ဆေးကုဇေယျပတ်ဆံလည်းမရှိဘူးဒီမှာနေစေလည်းမရှိဘူးနောက်ထပ်သွားလာစေလည်းမရှိဘူးဆိုရအခက်ခဲရှိနေတာဘေးကသွားရင်လာရင်နဲ့ကြားသွားတဲ့လူတယောက်ကဆရာဝန်နဲ့စကားပြောပြီးသူ့ကိုငွေကြေးတနာပြောနေတဲ့အချိန်မှာသူကကြားတာနဲ့အဲ့ဒီလူကယတ်နာထောင်ပြီးဆရာဝန်စီကဘီတောင်းလိုက်တောင်းပြီးတဲ့အခါမှာချက်ချင်းသူ့ပါလာတဲ့ငွေတွေအဲ့ဒီဘီကိုတစ်ခါတည်းရှင်းလိုက်တယ်ကုပေးလိုက်ပါအကုန်လုံးကုန်ကြစေအကုန်ထုတ်ပေးတယ်နောက်ဆေးဥမနေတဲ့အတွင်းမှာစားစေးရိတ်ဆိုပြီးတော့ထုတ်ပေးလိုက်တယ်။အိမ်ပြန်စေးရိတ်ဆိုပြီးတော့လည်းထုတ်ပေးသွားတယ်။သူ့ဘသူဆိုတာလည်းပြောမသွားဘူး။ဟိုလူကြီးကဘယ်ကလဲဆိုတာလည်း तू မမေးဘူး။ပြီးပြီးတော့ပတ်ဆက်ရှင်းပြီးသူကသူထွက်သွားတယ်။အဲဒီဇလန်လေးတခုကတကယ်ဖြစ်ပေါ်ခဲ့တာဖြစ်ပါတယ်တဲ့။အဲ့ဒါမျိုးဟာ True Charity ပဲ။မေတ္တာနဲ့အလုံးလုံးပေးတယ်။မျှော်လင့်ချက်တခုမှမထားဘူး။သူလိပ်စာလည်းမပေးဘူးသူဘသူဆိုတာလည်းမပြောဘူးအဲ့ဒါလိုလုပ်သွားတယ်ဆို။ဩအဲ့ဒါမျိုးဟာတကယ်မြင့်မြတ်တဲ့အလုပ်ဖြစ်တယ်ဆိုတာဘုန်းကြီးတို့တပည့်စာပေကျမ်းဂန်အရမှတ်သားကြပြီးတော့မြင့်မြတ်တဲ့စိတ်ဓာတ်နဲ့မြင့်မြတ်တဲ့အလုပ်တို့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း။